ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်တစ်လထပ်တိုးသွားမယ့်ပုံရှိနေပါတယ်။တိုကျိုနဲ့နောက်ထပ်ခရိုင်6ခုမှာဧပြီလ9ရက်နေ့ကဝန်ကြီးချုပ်ရှင်ဆိုအာဘေထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေဟာခြေစတဲ့ဘက်မှာကုံဆုံးမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာအခုချိန်ဒီ COVID-19 ရောဂါကူးစက်ခံသူ 14,000 နဲ့သေဆုံးသူ 415 ဦးထပ်မံရှိပြီးဒီအခြေအနေကြောင့်တိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေသလို2020တိုကျိုအိုလံပစ်ပြိုင်ပွဲကိုလည်းရွှေ့ဆိုင်းခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တက်တန်းထပ်တိုးမတိုးဆိုတာကိုမဆုံးဖြတ်ခင်မှာကူးစက်ရောဂါဆိုင်ရာကြံ့ကျင်သူတွေနဲ့တိုင်းပြည်ဆွေးနွေးသွားမှာဖြစ်ပြီးတော့နောက်ဆုံးအချိန်မရောက်ခင်ကြိုပြီးကြေညာမယ်လို့လည်းဝန်ကြီးချုပ်ကလွှတ်တော်မှတ်တွေကိုပြောပါတယ်။ဝန်ကြီးချုပ်ကကူးစက်ရောဂါဆိုင်ရာကြံ့ကျင်သူတွေနဲ့တောက်ချာနေမှာတွေ့မယ်လို့ဆိုရရဲ့သတင်းရင်းမြစ်တွေကဆိုပါတယ်။လက်ရှိရေးပေါ်အခြေအနေကြီးညာချက်အရဒေသခံအာဏာပိုင်တွေအနေနဲ့ပြည်သူတွေကိုအိမ်မာနေပြီးကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့ပြောနိုင်တဲ့တရားဝင်လုံပိုင်ခွင့်အာဏာပေးထားပေမဲ့တနင်္ဂနွေလုံးကိုအပြင်မထွက်ဖို့ဥပဒေအရအမိန့်ထုတ်ပြန်ထားတာတော့မဟုတ်ပါဘူး။ဒီကရယောဂါနဲ့ပတ်သက်ပြီးဂျပန်ဆိုရရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာနှေးကွေးတာနဲ့ယောဂါရှိမရှိစမ်းသပ်မှုတွေကိုအင်တိုင်းအားတိုင်းလုပ်ဖို့ပြက်ကွက်တာတွေကြောင့်ဂျပန်ဆိုရဟာဝေဖန်ခံရပါတယ်ခင်ဗျာ။